တရုတ်ဘက်ကမြက်ကိုရီးယားကိုဖိအားပေးနိုင်မလားလို့သုံးသပ်နေချိန်မှာပဲမြက်ကိုရီးယားနဲ့ဒီတောင်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကိုလည်းကြည့်ရအောင်ပါအမေရိကန်တပ်ဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်တွင်အလောတကြီးတက်ဆင်မှုလုပ်နေတာမို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်ထိတ်တန့်ပြိုင်ဘက်တွေကြမှာအငင်းပွားပွဲဖြစ်လာခဲ့ပါတယ်ဒီအကြောင်းဆိုးမျိုးတော်က VOA သတင်းတော် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါရှင်
တဒန်ကွင်းဒုံစနစ်ပါအစိတ်ပိုင်းတချို့ကိုဗိုလ်တပ်ဖူးနေမနဲ့ပိုင်းကစစ်တုံးထရက်ကအစီး20နဲ့နောက်တွဲရင်တွေပေါ်မှာတင်ဆောင်ပြီးတောင်ကိုရီးယားအရှေ့တောင်ဘက်ဆုံကျူးခေမှာရှိတဲ့တပ်မှန်နေရာကိုတည်ဆောင်လာတာပါတည်ယူလာတဲ့ပစ္စည်းတွေထဲမှာဒုံခွင်းဒုံစနစ်ရဲ့ပင်မအစိတ်ပိုင်းတွေပါနေပြီးအလွယ်တကူရွှေ့ပြောင်းနိုင်တဲ့ပစ်စင်တွေပြစ်မှတ်ကိုအနည်းရောက်ရောင်ကြီးသုံးနည်းနဲ့အတိအကျရှာပြီးကြားဖြတ်တားဆီးနိုင်တဲ့ဒုံးကြီးတွေနဲ့ရန်သူဒုံးကြီးတွေကိုရှာဖွေနိုင်တဲ့အားကောင်းတဲ့ radar စနစ်တွေပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကြီးတွေအချင်းချောက်မှုအန်ဒီယပိုးပြီးတိုးလာတာမို့တပ်ဒုံးခွင်းဒုံးစနစ်ကိုစီစဉ်ထားတဲ့စောပြီးနေရာချဖို့လိုရတာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ဝန်ကြီးဌာနပြောခွင့်ရမုံဆန်ကျွန်းကပြောပါတယ်
최근엄중한한반도안보상황에대한
당코리아는아메리칸노자보나레타무어변ကိုရီးယားကျန်းဆွယ်ဒေတာကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေကြောင့်တပ်ဒုံခွင်းဒုံစနစ်ကိုချက်ချင်းသုံးလို့ရအောင်လှုပ်ထားဖို့လိုနေပါပြီလို့ကိုရီးယားဘာသာနဲ့ပြောသွားတာပါ Pacific ဒေတာဆိုင်ရာတပ်မဟာကတပ်မှူးရေရက်ဗိုလ်ချုပ်ကြီး Harry Harris ကတော့ဒီတပ်ဒုံခွင်းဒုံစနစ်ဟာမကြခင်ရက်ပိုင်းတွေအတွင်းမှာစတင်လဲပတ်နိုင်တော့မှာဖြစ်ကြောင်းဗိုလ်တပ်ဖူးနေ Washington DC ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ဒါပေမဲ့တမရရွေးကောက်ပွဲအတွင်းမဲဆွယ်ရမှာအဓိကဖြစ်တင်တဲ့ဒီတပ်ကိစ္စကိုမီလာကိုရဲ့ရွေးကောက်ပွဲမတိုင်ခင်မှာပဲညာရင်းချင်းဆက်ပစ္စည်းထားဖို့ဆောက်လုပ်ရေးလုပ်ငန်းတွေနဲ့တဘာဝဝန်းကျင်စစ်ဆေးတာတွေမလုပ်ခင်မှာပဲနေရာချခဲ့တာကြောင့်အံ့အားသင့်ခဲ့ကြတာဖြစ်ပါတယ်။တမရဟောင်းပတ်ကုန်တဲ့ကိုဒေါ်လာတန်ပေါင်းများစွာအဂတိလိုက်စားမှုနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးတရားစွဲဆိုမှုကနေရွေးကောက်ပွဲကိုစောစောစီးစီးကျင်းပပေးဖို့အတွက်ဖြစ်လာတာပါ။လုံးလုံးဆယ်မှာထောင်ထဲမှာရှိနေတဲ့ပတ်ကိုလက်ပေးလက်ယူမှုအပါအဝင်ရာဇဝတ်ပြစ်မှုအများပြားနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကိုရီးယားဒီမိုကရက်တစ်ပါတီကသမရလောင်းဖြစ်နေဦးဆောင်နေတဲ့မွန်ဂျေအင်းကတော့အခုလိုတပ်ဒုံခွင်းဒုံစနစ်ကိုအနှင်းမြန်ချထားတာအတွက်ဝေဖန်လိုက်ပြီးသမရတက်တက်လာချိန်အထိဒီဒုံခွင်းဒုံစနစ်တက်ဆင်ရေးကိုရွှေ့ဆိုင်းပေးဖို့လိုလားနေတယ်လို့ဒါမှဒီလိုတက်ဆင်မှုရဲ့အကျိုးအပြစ်တွေကိုဆန်းစစ်နိုင်မယ်လို့ပြောပါတယ်။မွန်ရဲ့မဲဆွယ်ပွဲတာဝန်ခံပတ်ကွမ်းကတော့
이제라도절차를무시한이동배치를중단하고
디피시리페고라고야사인타던데로나온텔라메아수아딕가마디뻬타나고벨로로메소라고송펴삐던마레로보드부니마베뻬어다라바탓동퀸동스네탓신나고타옥칸네삐두파디가안초수하위곽뻬마두디안니아가라이네루피피투가레아쿠루얼로리지탓신보어트아메리칸네탐코리아시탓도에로쌍무마티야예로통리고샹보조사라모ဒီမိုကရေစီနီမကြဘူးလို့ဝေဖန်ပါတယ်။အစိုးရတာဝန်ရှိသူတွေကအာမခံနေတဲ့ကြားကပဲကျန်းမာရေးနဲ့သဘာဝဝန်ကျင်ထိခိုက်မှာစိုးရိမ်နေတဲ့အဲ့ဒီဒေတာတော့နေထိုင်သူအများပြားကဗိုလ်တပ်ဦးနေမှာပဲတက်ဆင်မဲ့နေရာကိုရောက်လာတဲ့စစ်တပ်ရင်တန်းကိုဆန္ဒပြပိတ်ဆို့မှုတွေရှိခဲ့ပါတယ်။ဒီလက်နဲ့တက်ဆင်ထားတာမျိုးသူတို့ရဲ့ဒေတာကိုမြောက်ကိုရီးယားဘက်ကဒုံးကျင်နဲ့ပိတ်ခတ်နိုင်တယ်ဆိုပြီးလဲစိတ်ပူနေကြတာပါ။တနိုင်ငံလုံးအတွက်တော့ကိုရီးယားနှစ်နိုင်ငံနေဆက်ဒေတာနဲ့နှီးတဲ့နေရာတွေနဲ့တောင်ကိုရီးယားလူရေတန်90တက်ကထက်ဝက်လောက်နေထိုင်တဲ့ဆိုးမျိုးတွေကိုပြစ်မှတ်ထားပြီးမြောက်ကိုရီးယားဘက်ကတာတိုပြစ်ဒုံးကျင်နဲ့လက်နက်ကြီးအများပြားနဲ့ပြစ်ခတ်မယ်ဆိုရင်ဒီတပ်လက်နက်ကထိထိရောက်ရောက်မတုံ့ပြန်နိုင်ဘူးလို့လည်းဝေဖန်နေကြတာပါဒါအပြင်မြောက်ကိုရီးယားရဲ့ရန်စမှုကိုရောတရုတ်ကိုပါကြောခိုင်းဖို့လုပ်နေတာဟာအကျိုးမြတ်သိမ့်မရှိဘူးလို့ဆိုပါတယ်တကယ်တော့အခုလိုတပ်စနစ်ကိုတတ်ဆင်တာဟာမလိုအပ်တဲ့စီးအချိန်မြင့်လာတာဆိုပြီးတရုတ်အစိုးရကကန့်ကွက်နေတာဖြစ်ပါတယ်ဒါအပြင်ဒီလိုကြက်ဆင်နေတာကနေတပ်စနစ်ရဲ့ရေဒါကသူတို့နိုင်ငံကိုရောတခြားနိုင်ငံတွေကိုပါထောက်လန်းနိုင်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချင်းချောက်မှုအန်ဒီယကိုဒံပြန်ရေးအတွက်တပ်စနစ်ကိုတပ်ဆင်ဖို့ပြီးခဲ့တဲ့နှစ်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာမစ်ပတ်အဖြုတ်ချခံခဲ့ရပြီးတဲ့နောက်ယာယီတာဝန်ယူထားတဲ့အစိုးရကလည်းဒီစနစ်တပ်ဆင်ဖို့အတွက်အပြည့်အဝထောက်ခံထားတာပါ။ဘာပဲပြောပြောလာမယ့်ရွေးကောက်ပွဲအတွက်မကြာသေးခင်ကမှလူလူစစ်တမ်းကောက်ခဲ့ရမှာကိုရီးယားလွတ်မြောက်ရေးပါတီကဟွန်ဂျွန်ပြိုးကိုနှစ်သက်သူကကိုးရာခိုင်နှုန်းပဲရှိနေတာဖြစ်ပြီးဒီမိုကရက်တစ်ပါတီကမွန်းက47ရာခိုင်နှုန်းနဲ့သူနဲ့တိတ်မကွာတဲ့ပြိုင်ဘက်ပြည်သူ့ပါတီကအန်းကတော့30ရာခိုင်နှုန်းရှိနေပါတယ်